ထိုင်းနိုင်ငံမှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေထဲကမေလနဲ့အုံဖြံဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်မှုတွေမရှိသေးဘူးကာကွယ်တားဆီးတဲ့အနေနဲ့ဒုက္ခသည်စခန်းတွေကိုဝင်ထွက်သွားလာခွင့်တွေကိုမလ၁၈ရက်နေ့ကစတင်ပြီးတရားဝင်စာထုတ်ပြီးကန့်သတ်ပိတ်ပင်လိုက်တာပါထိုင်းမြန်မာနယ်စပ်ကလူဦးရေ 9,000 ကျော်လောက်ရှိတဲ့အုံဖြံဒုက္ခသည်စခန်းမှာတော့သက်ဆိုင်ရာလူမှုအခြေပြုအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုစခန်းအုပ်ချုပ်ရေးမှူးကခေါ်ယူတွေ့ဆုံခဲ့ပြီးစခန်းတွင်းကလူတွေအပြင်ကိုမထွက်ဖို့နဲ့စခန်းတွင်းကဒုက္ခသည်တွေကိုလာရောက်တွေ့ဆုံသူတွေကိုလည်းဝင်ခွင့်မပြုတော့ဘူးဆိုတဲ့အကြောင်းပြင်လိုက်ကြအောင်အုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တူပါအခုလိုပြောပြပါတယ
်အုံပြန်မေလာစခန်းဒုက္ခသည်စခန်းဒီမှာကျွန်တော်တို့ဒီကိုရာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကိုရာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ထိခိုက်တဲ့အနေနဲ့စခန်းနဲ့အပြင်ကိုမထွက်ဖို့လို့စခန်းနဲ့အပြင်ထွက်လာတဲ့လူတွေစခန်းထဲမှာစီစီဒီမှာလက်ခံမှုဆိုတဲ့အနေနဲ့အစည်းအဝေးဆုံးဖြတ်ချက်တွေဆုံးဖြတ်ပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့အဲဝင်ခွင့်မပေးဘူးဝင်ခွင့်မပေးဘူးဆိုတာပြောပြထားတယ်အုံပြဆိုရင်လူ 9,000 ဝန်းကျင်လောက်ရှိတယ
်။စခန်းတွင်းမှာဘာသာရေးပွဲတွေနဲ့လူစုလူဝေးတွေမလုပ်ဖို့ကိုလည်းစခန်းတွင်းကဒုက္ခသည်တွေကိုသတိပေးထားတယ်လို့လည်းဆိုပါတယ
်။ဟုတ်ကဲ့။အဲလူစုလူဝေးမလုပ်ဖို့အလူတန်းကိစ္စတွေလည်းမဆောင်ရဖို့ပေါ့။နောက်ဘုရားကြောင့်ဝိပုကြောင့်ဝိပုတာတွေကိုလည်းလူစုလူဝေးနဲ့ဝန်းကျင်ဖို့အဲအရာမျိုးတွေသိသိရှင်းရှင်းလေးပေါ့ပလာနဲ့အပါဝင်ပေါ့။လာပါဦးအားလုံးစကန်အဂျူစီဗီနဲ့ဆွေးနွေးပြီးတော့ယောဂကာကွယ်ရေးတဲ့ပြင်ဆင်ဆောင်ရွက်ကြတယ
်စကန်တင်းမှာလည်းဘာသာရေးနဲ့ပတ်သက်လို့လူစုလူဝေးတွေလုပ်တဲ့နေရာတွေအများအပြားရှိနေတယ်လို့ဆိုပါတယ
်ဟုတ်ကဲ့ခေကျန်အကြောင်းလည်းရှိတယ်ပြည်လူလည်းရှိတယ်နောက်တစ်ခုကကျွန်တော်ဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းနေတယ်ဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းနေတာ၅ခုလောက်၅ကျောင်းရှိတယ်အဲချက်ကျောင်းများတော့တရားကွက်ကိုကိုနှစ်ခုရှိရှိတယ်အားလုံးမစဲဝင်ကြလောက်ရှိနေတယ်ဒီနောက်အစ္စလမ်ဘာသာပလီကျောင်းတွေကလည်းလင်းငါကျောင်းငါးကျောင်းလောက်ရှိတယ်အဲလောလောဆယ်ကျွန်တော်တို့တည်တာတော့အုပ်ပြတ်နေမယ်လားလို့ကြည့်တယ်လို့ဘိုးလည်းလုပ်လိုက်မှာလူ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကြောင်းထွက်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခုလုံးဝင့်ပေးထားတာဖြစ်ပါတယ်ဒီဒုက္ခသည်စခန်း၉ခုထဲမှာ KNI ဒုက္ခသည်စခန်း၂ခုလည်းပါဝင်တာပါ KNI ဒုက္ခသည်စခန်း၂ခုမှာတော့ဒုက္ခသည်ပေါင်း 13,000 ကျော်ခုလုံးနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်းခုနှစ်ခုမှာခိုးလုံနေကြတဲ့ဒုက္ခသည်တွေအားလုံးအပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်သသိန်းနီးပါးလောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။